ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလဲဝါမြို့နယ်အတွင်းမှာမြမတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားတိုက်ပွဲတွေဆက်ဖြစ်နေပြီးတိုက်ပွဲဖြစ်ပွားရာဒေသကကျေးရွာသားတွေထိခိုက်သေးဆုံးတာတွေလည်းရှိလာနေပါတယ်။ရသေးတောင်မြို့နယ်ဘက်ကတိုက်ပွဲအတွင်းမှာအရသာကလေးငယ်တူထိခိုက်သေးဆုံးခဲ့သလိုတပ်မတော်ကကျေးရွာတွေအတွင်းနှိမ်အိမ်တွေကိုရှာဖွေချိန်မှာရွာသားတွေရဲ့ပိုင်ဆိုင်ပစ္စည်းတွေကိုသိမ်းယူသွားတာတွေရှိတယ်လို့ရွာသားတွေကပြောတဲ့အကြောင်းသက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။တီဆွဆွဲချက်ကိုတပ်မတော်ဘက်ကညှင်းဆန်ပါတယ်။ဒီအကြောင်းထိုင်းချေဆိုင် VOA သတင်းထောက်နိုင်ကိုအင်္ဂါသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။မနေ့ကရသေးတောင်မြို့နယ်မြောက်ပိုင်းအုံချောင်းကျေးရွာနီးနဲ့တနင်္ဂနွေနေ့ကချင်းပြည်နယ်ပလက်ဝါမြို့နယ်တွင်နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခက VOA ကိုခုလိုပြောပါရစေ
။မနေ့ကဒီရသေးတောင်မြို့နယ်ရသေးတောင်မြို့နယ်အုံချောင်းရွာနီးမှာမနေ့7နာရီ6မိနစ်ကနေပြီးတော့နေ့လယ်7နာရီထိတာအကြမ်းဖက်ပြစ်ခတ်မှုတွေရှိခဲ့ကြရ။သမတ်ကကကတော့ဒီအုံချောင်းရတဲ့ကိုလည်းနေကြီးရနေနေပြီးတော့ဒါတမင်ကကြီးရဲ့ကြီးကြီးနဲ့ဒီပြစ်ခတ်တိုက်ခဲ့တယ်ရ။နောက်ပြီးတော့ရွာသားတွေခေတ်ကနေပြီးတော့ယောက်ျားတွေကိုလည်းသူတို့ဒါဖမ်းဆီးသိမ်းနေတာတွေလုပ်နေတယ်ရနော်။အဲဒီမှာယောက်ျား၃ယောက်ဒီအမေကဖမ်းဆီးသိမ်းနေခါတာရှိတယ်။တယောက်ကမြင်းနေဆက်မှနေတဲ့ဟိုတိုက်ပွဲရတော့ဖြစ်နေတယ်ရ။ဇန်နဝါရီလ28ရက်နေ့မှာနော်။တယောက်ကမြင်းနေခုံရနဲ့ကကြီးဝါရွာကြမှာတိုက်ပွဲထမ်းအောင်ဖြစ်ပေါ်ခဲ့တယ်။ဒီမှာစစ်တပ်ကလည်းမင်းကြီးတစ်ခုတွေလည်းနေပြီးတော့ position တိုက်ခိုက်လာတာ။ပြန်လာကမှုရှိခဲ့တယ်
ဒီလိုဖြစ်တဲ့တိုက်ပွဲတွေကြောင့်ရတိတောင်မြို့နယ်အုံချောင်းကျေးရွာကလူများစုသိမ်းရှောင်ထွက်ပြေးနေရသလိုရွာတွင်းမှာလည်းသတ်မတော်နဲ့ရဲတပ်ဖွဲ့ဝင်တွေကနေဝိုင်းပါပိတ်ဆို့ဆစ်ဆင်းနေတယ်လို့ဒေသခံတွေကပြောပါရယ်ဇန်နဝါရီလ26ရက်နေ့ကလည်းရတိတောင်မြို့နယ်သမီးလှရွာတဲ့အနီးဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်ကလေးငယ်သူလက်နက်ကြီးထိမှန်ခဲ့ပြီးတနင်္လာနေ့ညကတေဆုံသွားပြီလို့တေဆုံသူမောင်နိုင်စိုးရဲ့ဖခင်ဦးကျော်ကျော်နိုင်ကရခိုင်ပါရာနဲ့အခုလိုပြောပါရယ်
ညတော့မဆုံးတော့ပါကျွန်တော်ခလေးကိုဖြည့်သေးရင်ကျွန်တော်ခလေးကိုကျွန်တော်ဖက်တော့ပါတယ်ဖက်တော့ပြန်စစ်ကြားလာပြီးတော့ကြည့်တယ်
သူပြောသွားတာကတော့မင်းညကဆုံးသွားတာပါကျွန်တော်ကလေးလေးကိုဆွတ်ပြေးစင်ကျွန်တော်ကလေးကိုကျွန်တော်ဖက်ထားပါတယ်အဲ့ဒီချိန်မှာစစ်သားတွေကလာပြီးပြစ်ခတ်မှုတွေဖြစ်ပွားခဲ့တယ်ကျွန်တော်ကလေးကောင်းမှထိခိုက်တန်ရာရသွားပြီးရန်ကုန်စေယုံပုံမှာမင်းညကဆုံးသွားပါတယ်ဆိုပြီးသူကပြောဆိုသွားပါတယ်တိုက်ပွဲဖြစ်ပွားပြီးသမိလှရွာတွင်မှာတပ်မတော်ကလည်းရှာဖွေစစ်ဆေးမှုတွေလှုပ်ဆောင်ခဲ့တယ်လို့ရတိတောင်နယ်မြေခံပြည်သူ့လူတော်ကိုယ်စားလှယ်တော်ခင်စောဝေကပြောပါတယ
်ဒီဖြစ်စဉ်မှာကျမတို့ဒီရောသားတွေရေပြောပြချက်အရနောက်နေ့မနေ့မှာကျမတို့ရဲ့ဒီရခိုင်ပြည်နယ်အမှတ်တပြည်နယ်လူတော်ကိုယ်စားလှယ်ဦးမဲနိုင်ရအဒီသမိုင်းလာရောတစ်ကိုကိုတိုင်နဲ့တော်ပါတယ်ပေါ်လိုက်တဲ့အခါတကယ်လည်းပီစီပြောက်တာတွေကရှိပါတယ်။အားသာဟုတ်သူအတီးအကြပေါ်လေရောသားတွေစီကစရင်ကောက်ထားပါတယ်။အဲ့ဒီစရင်အတီးအကြကိုသူတို့ပြောက်တဲ့ငွေကြေးရွှေတွေကိုကျမတို့လက်မဲ့ထိုးခိုင်းထားပါတယ်။အဲ့ဒီလက်မဲ့တွေရလာပြီးမှကျမတို့ကဒီကနေတာဝန်ရှိတဲ့လူတွေကိုကျမမိဆန္ဒနဲ့တတ်တော့ကိုလို့တူအမေနဲ့ဒါကိုဆစ်ဆစ်ဖို့ဟောထုတ်ပြီးကိုကျမတို့အမေနဲ့တောင်းဆိုတော့မှဖြစ်ပါတယ်။
ရွာသားတွေပိုင်ဆိုင်တဲ့ပစ္စည်းတွေကိုသတ်မတော်ကနေသိမ်းယူခဲ့တဲ့ဆွဆွဲချက်ပေါ်မှာအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကသတ်မတော်ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဝင်းစော်ဦးကညင်းဆိုပါရစေ။အ
ဲ့ကတော့ဟိုဝါလာခံတာပဲဖြစ်နေကြ냐ကျွန်တော်တို့ကဟိုအဲ့လိုဖြစ်နေတာအခုကျွန်တော်ပြောရရင်တော့ကျွန်တော်တို့နေသားတော့မဆက်တော့ဘူး။အဲ့ဒီနေရာပဲရှားတာပါကျွန်တော်တို့တက်ပြီးရှားတာပြပါလေမရှိဘူးကွာ။ကျွန်တော်တို့ကဟိုလားတက်ရင်တရားဝင်နေတာလေ။ဝါလာကဝင်ချင်သေးသားစနစ်ကြချင်းတော့ဒီလိုဖြစ်ရဲနေတယ်ကျွန်တော်ကပေါင်းစပ်ပြီးလောက်တာပဲရှိတယ်ရဲအရဲကြတယ်ကျွန်တော်တက်တာတိုက်ရိုက်ကြတာတော့မရှိဘူးခင်ဗျာ
သမရသတင်းမှပြန်ကြားရေးဖွဲ့တွဲပတ်တွင်းမှုဘုံမှုချုပ်စုံမင်းနှုံးကတော့ရွာသားတွေပိုင်ဆိုင်တဲ့ရွှေငွေပစ္စည်းတွေကိုသိမ်းဆည်းတဲ့ဆိုတာနဲ့ပတ်သက်ပြီးတိုင်ကြားလာမယ်ဆိုရင်တော့သမရလှုပ်ထုံလှုပ်နှီးနဲ့ညီစစ်စစ်သွားမယ်လို့သတင်းမီဒီယာတွေကပြောဆိုထားပါတယ်ဒီရက်ပိုင်းတိုက်ပွဲဖြစ်စဉ်တွေတွင်ကျေးရွာသားတွေထိခိုက်ဒဏ်ရာရတာသမရကလည်းရဲနှက်စစ်ဆေးခံရတာတွေရှိနေတယ်လို့တိုက်ပွဲဖြစ်ပွားရာဒေသကရွာသားတွေကပြောပါတယ်အခုလိုတိုက်ပွဲကာလတွင်သမရကလူခူရီချိုးဖောက်တာတွေကိုမှတ်တမ်းကောက်ယူစုဆောင်းနေပြီး ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုပေးပို့သွားမယ်လို့ AA ပြောခွေရခိုင်တုခကပြောပါရစေ။
ကျွန်တော်တို့ဒီရခိုင်ပြည်နယ်မှာနော်ဗမာစစ်တပ်ဖက်ကနေပြီးတော့အပြစ်မရှိတဲ့ဒီအရသာတွေရဲ့အပေါ်မှာနော်ဒီလူလူစုတွေရဲ့အပေါ်မှာကျူးလွန်နေတဲ့အဲ့ဒီစိတ်ရကြွားမှုတွေအားလုံးနော်လူခူရီချိုးဖောက်မှုတွေအားလုံးကိုကျွန်တော်တို့ကဟိုအထောက်အထားတွေအားလုံးစုဆောင်းပြီးတော့နိုင်ငံတကာစစ်ခုံရုံးပေါ်ပြန်နော် ICC ကိုကျွန်တော်တို့ပို့ပေးတယ်လို့ရှိတယ်
အနောက်ပိုင်းတိုင်းစစ်ဌာနချုပ်တပ်မတော်ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဝင်းစော်ဦးကတော့တပ်မတော်အနေနဲ့လူခူရီချိုးဖောက်မှုကျူးလွန်တာမရှိဘူးလို့သုတ်ပြန်ပါတယ်။အဲ့
ဒါတော့သူတို့ရဲ့အရှင်ပဲလို့တို့ကအောင်းပါလို့ဆက်ထ
ားတာပေါ့။2018ခုနှစ်နိုဝင်ဘာလကကနေ2019ဇန်နဝါရီလအထိမြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးဇန်နဝါရီလ4ရက်နေ့မှာနယ်ကြားဆောင်ရဲကင်းစခန်း၄ခုကို AA ကဝင်တိုက်ပြတဲ့နောက်ပိုင်းနှစ်ဖက်တိုက်ပွဲတွေပုံမှုပြင်းထန်လာနေတာပါ။ ဒီတိုက်ပွဲတွေကြောင့်ဗုဒ္ဓတောင်ရတိတောင်မောင်တော်ကြောက်တော်နဲ့ဘုံလူကျုံမြို့နယ်တွေဘက်ကဒေသခံရွာရာ6000နီးပါးဟာစစ်ဘေးတိမ်းရှောင်နေကြရတယ်လို့စားတောင်းနေထိုင်ရေးမှလည်းအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ။